တစ္ဆက်ထဲမှာတင်ပြချင်တာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုရဲဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးတာမှာတရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကတရားရုံးကိုရှောက်ထားတာမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြတယ်လို့မြန်မာနိုင်ငံထဲမှာကျန်ရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာနောက်ထပ်လူမျိုးတုံးတပ်ဖြတ်ခံရမှု NDA ကျုံနေတာမို့ဒီအတွက်ကိုကောက်ွယ်တားဆီးဖို့ယာယီအစီအမံတစ်ခုချပေးဖို့အတွက် ICJ တရားရုံးကိုတင်ပြခဲ့ပါတယ်။ကိုသားညုံကဒီကနေ့ကြားနာမှုအကြောင်းကိုအနှစ်ချုပ်ပြောပြပေးပါရှင်
။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်လျှောက်လဲရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအစဉ်စာတွေနဲ့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကူစလေရဲ့အထောက်အထားတင်ပြချက်တွေကိုဒီကထားပြီးတော့ကိုကားသွားတာတွေ့ရပါတယ်။ဂမ်ဘီယာနိုင်ငံတရားရုံးဝန်ကြီးအဘူဘကာမာရီယာတန်ဘူဝါကတော့ဒီကြားနာပွဲရဲ့ဂမ်ဘီယာနိုင်ငံကုစလေအဖွင့်လျှောက်ထားချက်ကိုတင်သွင်းတဲ့နေရာနာဇီဂျာမနီတွေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးတော့ဒါကခုချိန်ထိဘာမှအရေးမယူနိုင်သေးဘူးဆိုပြီးထောက်ပြသွားပါတယ
် That's 75 years after humankind committed itself to the words never again another genocide
လူမျိုးတုံးတပ်ဖြတ်မှုကိုတားမြစ်ကြမယ်ဒါမျိုးထပ်မဖြစ်စေရဘူးဆိုပြီးတော့ကမ္ဘာလူသားတွေကတိကဝတ်ပြုပြီးတဲ့အခု85နှစ်မြောက်မှာပဲနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်စိရှေ့မှောက်မှာကြုံလာရပါပြီအခုကျွန်တော်ဒါကိုတင်ပြနေတဲ့အချိန်မှာပဲဒီအပေါ်မှာကျွန်တော်တို့ဘာမှမလုပ်နိုင်သေးပါဘူ
းဂမ်ဘီယာတရားရေးဝန်ကြီးကအဖွင့်လျှောက်လဲချက်ပြီးမှာတော့ဂမ်ဘီယာရှိနေသူဖြစ်တဲ့ပမုခဖယက်အခရဗင်ကရိုဟင်ဂျာတွေကြုံနေရတဲ့လူမျိုးတုံးတပ်ဖြတ်ခံမှုစုစုပေါင်းအခြေအနေရှိနေတာကိုထောက်ပြပါတယ်အဲ့မှာတော့အခုကြားနာမှုကနေပြီးတော့ကနဦးအစင်အဖြစ်ယာယီအစီမံတရက်ကိုဆုံးဖြတ်ပြီးဖို့တောင်းဆိုတင်ပြပါတယ
် Some 600,000 Rohingya remain in Myanmar.
နောက်ထပ် Rohingya 6သိန်းလောက်မြန်မာနိုင်ငံထဲမှာရှိပါသေးတယ်။သူတို့ကိုကာကွယ်ဖို့အရေးပေါ်အခြေအနေလိုအပ်ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့သုံးသပ်ချက်အရဆိုရင်ဒီလူတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခံရဖို့အလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ
်။ဂမ်ဘီယာနိုင်ငံကိုစားနောက်ထပ်ရှိနေသူဖြစ်တဲ့ Andrew Lewistain ကတော့မြန်မာနိုင်ငံတွင်းအများပြည်သူကြားမှာရောအစိုးရတာဝန်ရှိသူတွေကြားမှာပါဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကိုဥတည်စေတဲ့ရေးသားပြောဆိုလှုံ့ဆော်မှုတွေရှိနေတာကိုရှောင်လွှဲပါတယ
် As the UN mission document
လောကမှာမတန်းနေရဆိုရင်တော့မြန်မာနိုင်ငံထဲမှာရိုဟင်ဂျာချက်တီရေးသားပြောဆိုချက်တွေနဲ့တွေ့နေပါတယ်ဒါလူရဲ့ကြိုးစားရတည်ရှိနေတဲ့အနေအထားကိုချိန်ချောက်လာနေတဲ့ကိစ္စပါလူမျိုးနယ်တွေရဲ့တည်ရှိမှုကိုစိုးရိမ်ပြီးတော့ဒါကိုကြိုတင်တားဆီးတာမလုပ်နိုင်ရင်တန်းပြည်နိုင်ငံကြားလာတဲ့အသားမဲမွတ်စလင်တွေဝမ်းမြူတာခံရလိမ့်မယ်ဆိုပြီးသတိပေးနေကြပါတယ်ဒါကြောင့်လူမျိုးရေးရနှိမ့်ချတဲ့စကားတွေနဲ့လွှမ်းမိုးနေပါလေ
လူမှုကွန်ရက်ဒီပေါ်မှာရိုဟင်ဂျာနဲ့မွတ်စလင်ဆန့်ကျင်ရေးအမုန်းစကားတွေရည်သားနေတာကိုလည်းထောက်ပြသွားသလိုပဲအစိုးရရဲ့မူဝါဒအစစ်အစမှာလည်းဒီလိုမျိုးအမုန်းတရားကိုအားပေးလှုံ့ဆော်တာတွေရှိနေတယ်လို့လည်းဂမ်ဘီယာရှိနေ Andrew Lewistain ကပြောပါတယ
် To this day Myanmar's Ministry of Labor
ရိုဟင်ဂျာကြီးကြီးနဲ့လူသားဝန်ကြီးဌာနမှာဆောင်မတော်ကြီးရှိပါတယ်မြန်မာလိုလူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မယ်ဆိုတာပါဒီအမုန်းစကားတွေကြေကြေပြပြဖြစ်နေတဲ့ဆိုတာကိုကုလသမဂ္ဂထူးကိုယ်စားလှယ်ကဒီနှစ်မေလစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါကြီးတန်းဆိုးရရရှိတဲ့ပါဝင်ပတ်သက်နေတဲ့ထောက်ထားပါ။ဒါအပြင် Facebook, Twitter, လူမှုကွန်ရက်တွေကနေမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အကောင့်ကိုပိတ်ပစ်ခဲ့ရတာရှိပါတယ်
။ဂမ်ဘီယာနိုင်ငံဘက်ကအမျိုးသမီးရှင်းနေတူဖြစ်တဲ့ Tafazwa Pasipanoda ကတော့ဒီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆက်ဖြစ်နိုင်တဲ့အနေအထားတွေကိုရှောင်လဲတယ်လို့ပဲဂမ်ဘီယာရှိနေအဆလန်ဆူလမန်ကတော့ဒီတရားစွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအဓိကလျှောက်ထားပါတယ်။အဲဒီမှာတော့ဒီမတိုင်ခင်တုန်းကဂမ်ဘီယာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစည်းအဝေးတွေမှာရိုဟင်ဂျာအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုထောက်ပြခဲ့တာမြန်မာဆွေးနွေးကိုဆက်သွယ်ပြောဆိုခဲ့တာတွေကိုထည့်သွင်းလျှောက်ထားပါတယ်။နောက်ပိုင်းဒီဂမ်ဘီယာရှိနေတွေကတော့ရိုဟင်ဂျာတွေလက်ရှိကြုံနေရတဲ့အခြေအနေအခက်အခဲတွေနဲ့အရေးပေါ်လိုအပ်ချက်အရတရားရုံးအနေနဲ့ယာယီစီမံမှုတစ်ခုခုကိုဆုံးဖြတ်ပြီးဖို့ဆိုတာကိုအဓိကတင်သွင်းကြပါတယ်။ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့သူရဲ့ခြေပါချက်တွေကိုမနေ့ဖြန်မှာတင်သွင်းလျှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာလ12ရက်နေ့ကျရင်တော့အပြန်အလှန်လျှောက်လဲချက်တွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါရှင် Netherlands နိုင်ငံတဟိတ်မြို့က ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာကတရလူလုတရားဆဲဆူထားတဲ့ပုံမှာရိုဟင်ဂျာရေးလှုပ်ရှားသူတွေပြည်ပရောက်မြန်မာတိုင်းရင်းသားတွေကလည်းထောက်ခံမှုပြသတဲ့အနေနဲ့စုဝေးခဲ့ပါတယ်တရခွင်အပေါ်မှာမျှလင့်ခြင်းနဲ့ပတ်သက်ပြီးတော့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကတော့တဟိတ်မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခမ်းမောင်ကိုအခုလိုပြောပြသွားပါတယ်
။ကျွန်တော်မျှလင့်ထားတာကဒီမှာကကျွန်တော်တို့ကြည့်ရမှာက genocide လူမျိုးတုံးတပ်ဖြတ်မှုနဲ့ဒီတရားရုံးမှာဒီအမှုကိုတင်ထားတဲ့အတွက်ဒီဘက်ကဒီဘက်ကကြတော့ဂမ်ဘီယာဘက်ကနေ ရိုဟင်ဂျာလူမျိုးတွေကိုစနစ်တကျကျွန်တော်တို့ဟိုကိုနေပေါင်းများစွာတုတ်တင်ရှင်းလင်းခဲ့တဲ့ဒီစီမံကိန်းအပေါ်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ခဲတဲ့ဟာတွေသမိုင်းတွေပြီးတော့အထောက်အထားတွေစစ်တပ်နဲ့စစ်တပ်ကဘယ်လိုလှုပ်ခဲလဲဆိုတော့အများကြီးတွေအထောက်အထားတွေရှိတယ်ဒီဟာတွေကိုကျွန်တော်ကသူတို့အနေနဲ့ကောင်းကောင်းမွန်မွန်တင်ပြနိုင်မလို့ကျွန်တော်ထင်ပါတယ်ပြီးတော့ကျွန်တော်အတိအကျပြောချင်တာကဒီမှာကျွန်တော်တို့တတ်တည့်ရမဟုတ်ဘူးဒီမှာတခြားတိုင်းရင်းသားအားလုံးရှိပါတယ်ဖက်ရှင်ကရင်ရှမ်းပါညာတိုင်းရင်းသားအားလုံးဒီပါနှစ်ပေါင်းများစွာဒီလိုဘယ်လိုပြောမလဲရရဆက်ဆက်နိမန်နေဆက်တက်ဖြတ်မှုတခံနေရတာကြပြီဒါရိုဟင်ဂျာအတွက်မကဘူးတခြားတိုင်းရင်းသားအားလုံးအတွက်လည်းဒီ case ကတော်တော်လေးကိုအရေးပါမယ်လို့မြန်မာပြည်မှာရှိနေတဲ့လူဖိနှိပ်ခဲ့လူနေစုတွေအတွက်တော်တော်လေးကိုဒါဒီနေ့ကသမိုင်းဝင်နေတနည်းလို့သမိုင်းဝင် hearing တခုလို့ကျွန်တော်ကြားနာမှုတခုရှိဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
နိုင်ငံတကာကရင်အစည်းအရုံးတွေပဲအတွင်ရင်မှုဆက်လုံးဖန်းကလည်းလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်တန့်ဖို့ကြိုးပမ်းနေလို့ရဲ့အဖြစ်ကြိုးဆိုခဲ့ပါတယ
်အဓိကကတော့ကျွန်တော်တို့ message ရတော့ဒီလူမျိုးတုံးတက်ဖြတ်မှုတို့ဒီစစ်ရဇဝမှုတို့အဲ့ဒီတိုင်းရင်းသားအပေါ်မှာလောက်ခဲ့တာတွေကမကောင်းတဲ့အရာတွေပေါ့အဲ့ဒါရပ်တန့်ဖို့ကျွန်တော်တို့လိုချင်တာပေါ့ဘယ်လိုဆိုတော့ကျွန်တော်တို့ကရင်ကဒီနေပေါင်း90ကျော်ခံရတယ်ဆိုတော့ကျွန်တော်တို့ကရင်တွေကဟိုတကယ် victims of genocide တကယ် victims of war crimes ဆိုတော့ကျွန်တော်တို့တကယ်ဟိုစားလူချင်တာပေါ့ဒီရတဖို့အတွက်ပေါ့နော
်တဟိတ်မြို့မှာရောက်နေတဲ့ VV Wine Door သားကိုဝင်းခမ်းမောင်မင်းမြန်းစူစီတင်ပြထားတာကိုနားဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်အတွေ့ရင်ဆိုင်ဖြေရှင်းဖို့ Netherlands နိုင်ငံတဟိတ်မြို့မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောက်ခံပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းခြံမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုရိုင်းတွားရောက်တည်င်းယူခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံကတရားရုံးမှာအမှုဆွဲတင်လိုက်တာပါဒါကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့ကိုမြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိနေချိန်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံကမြို့အသီးသီးမှာထောက်ခံပွဲတွေကျင်းပနေတာဖြစ်ပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့မှဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေစုစည်းပြီးမဟာဗန္ဓုလပန်းခြံမှာလူမျိုးထောက်ခံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလမ်ဘာသာဝင်၊ဟိန္ဒူဘာသာဝင်၊ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာအသီးသီးကဆုတောင်းမေတ္တာပို့သကြပါတယ်။မြောက်ရီစီကတော့အရှင်အရိယဝန်သားဗိမန်သားကဗုဒ္ဓဘာသာကိုစားပြုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လှုပ်ရက်ကိုထောက်ခံအားပေးကြောင်းအခုလိုမိန့်ကြားခဲ့ပါတယ
်။တာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်အပြည့်ရှိသောကျွန်ုပ်တို့၏နိုင်ငံပေါင်းတော်တော်ဆန်းစုကြည်အားမိမိတို့ဘာသာရေးကောင်းဆောင်များနဲ့အတူဗုဒ္ဓဘာသာအားလုံးတို့နှင့်တကွနိုင်ငံသူနိုင်ငံသားအားလုံးတို့ကလည်းတထဲနဲ့ယုံကြည်ထောက်ခံအပ်ပါကြောင်းကဘာတို့အတိပေးခြင်းညာအပ်ပါသည်အကျယ်ရိယဝန္တာပြိဝန္တာရဝတိဆရာတော်
ကမ္ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက် ICJ နိုင်ငံတကာတရားရုံးမှာ၃ရက်ကြာကြားနာမှုကိုဒီကနေ့စတင်မှာဖြစ်ပြီးကြားနာမှုပထမဆုံးနေ့မှာကမ္ဘီယာနိုင်ငံကရှောက်လဲတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ဒေါအောင်ဆန်းစုကြည်ထောက်ခံပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရတာဝန်ရှိသူတချို့တက်ရောက်ခဲ့ကြပြီးနိုင်ငံကုန်သိခကာကွယ်ဖို့အမေစုနှင့်ရက်တီစုဆိုပြီးပြည်သူတွေနဲ့အတူချွေးကြော်ခဲ့ကြပါတယ်။အစ္စလာမ်ဘာသာကိုကိုစားပြုပြီးဥတင်ကတော့မြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုကိုမြန်မာနိုင်ငံသူအားလုံးတာဝန်ယူနိုင်မှုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံအတွင်းမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးတို့ကိုမိမိတို့အားလုံးတာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်ဖြင့်ဟောဆောင်နေခြင်းဖြင့်အမှန်တရားဖြစ်ပြီးတိုင်းပြည်ဤအကျိုးစီးပွားကိုလည်း
အိုက်ဆီဂျင်နိုင်ငံတကာတရားရုံးမှာရင်ဆိုင်ဖြေရှင်းမှုအတွက်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုအားပေးထောက်ခံတဲ့လူမျိုးထောက်ခံပွဲတွေကိုဒီကနေ့မှရန်ကုန်မြို့အပါအဝင်မန္တလေး၊စကိုင်း၊ပဲခူး၊ဧရာဝတီစတဲ့နေရာတွေမှာလည်းပြုလုပ်နေပြီးပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကလည်းထောက်ခံပွဲကိုအသီးသီးကျင်းပနေကြပါတယ
်
ဗျာအခုလာမဲ့အင်ဂါနီညဂဲလီလိုက်အစီအစဉ်မှာတော့အဲ့ဒီမှာစတင်ပြုလုပ်မဲ့ ICG ပြည်ဆိုင်ရာတရားရုံးမြမကြီးကြားလာမှုကိုတရိုက်ထုတ်လွှင့်တင်ဆက်ဆွေးနွေးမှာဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆွဲဆိုထားတဲ့အမှုဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့တရားရင်ဆိုင်နေပါတယ်။ဒီကြားနာပွဲနဲ့ပတ်သက်လို့သရော့ရှင်တွေရဲ့အမြင်သဘောအရဘယ်လိုရှိပါလဲ။ဘာရီများသိကြကြပါလဲ။ VUE မြန်မာပိုင်းကိုဆက်ရေးသားပြဖို့ထားနေကြပါခင်ဗျာ
။ဒေါက်တာရှင်တို့အခုနားဆင်နေရတာကတော့ VUE မြန်မာပိုင်းရဲ့အင်ကာညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။VOA ရဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါရှင်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ပြစ်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုဒီကနေ့ Netherlands နိုင်ငံသဘေကမြန်မာစတင်ကြားနာနေပါပြီ။ပထမအနည်းဖြင့်ကြားနာပွဲမှာတော့တရားစွဲဆိုထားတဲ့ကမ္ဘောဒီးယားနိုင်ငံကရှောက်လက်ချက်ပေးမှာပါ။မြန်မာနိုင်ငံဘက်ကခုခံချေပါမယ့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတရားခွင်မှာရောက်ရှိနေပါပြီ။ ICJ မှာတရားစွဲဆိုထားတဲ့အပေါ်ထောက်ခံတဲ့စာနာပြသူတွေလည်းသဘေကမြန်မာစုဝေးခဲ့ကြသလိုခုခံလျှောက်လှမ်းမဲ့မြန်မာအစိုးရကိုထောက်ခံသူတွေလည်းမြန်မာနိုင်ငံတွင်မှာစုဝေးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့ ICJ မှာမြန်မာတပ်မတော်ရဲ့လူမျိုးတုံးပြစ်မှုတွေကျူးလွန်ခဲ့တာကိုသွားပြီးတော့အကအကွယ်မပေးသင့်ဘူးလို့အမေရိကန်အထက်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ဒီမိုကရက်လွှတ်တော်အထက်လွှတ်တော်အမတ်ဒစ်ဒါဗင်ကမြန်မာနိုင်ငံစစ်တပ်အနေနဲ့ရွင်ဂျာနဲ့တိုင်ယန်နာလူနယ်စုတွေအပေါ်လူမျိုးတုံးပြစ်မှုတွေနဲ့ပြင်းထန်တဲ့ရစမှုတွေကျူးလွန်ခဲ့တာရှင်းနေတာမို့ဒေါက်တာဆန်းစုကြည်အနေနဲ့ ICJ မှာသွားပြီးကကွယ်နေရင်ရက်ဆက်အကြမ်းဖက်မှုတွေကိုမကြုံစဘူးလူသိရှင်ညာကကွယ်ပေးတာဖြစ်သွားလိမ့်မယ်လို့မနေ့ကသတိပေးပါတယ်။မြန်မာအစိုးရဘက်ကတော့ဒီပြစ်မှုကျူးလွန်ထားခြင်းမရှိဘူးလို့ပြောဆိုထားတယ်လို့ Rohingya ဆိုတဲ့အုံလုံးကိုလည်းလက်ခံမထားပါဘူး။နယူးဇီလန်နိုင်ငံက White Island ကျွန်းမှာမနေ့တရင်လာနေကမိတောင်ပောက်ကွယ်မှုနဲ့ဆက်ဆက်ပြီးတော့လူ9ဦးထက်မနေ့သေဆုံးသွားခဲ့ရတဲ့ကိစ္စကိုနယူးဇီလန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အချိန်မရပောက်ကွယ်နိုင်တဲ့မိတောင်ရှိအနေမှာခီးတွားတွေရှိနေကြတာနဲ့ပတ်သက်ပြီးတော့ဘီကင်းလုံခြုံမှုဆိုင်ရာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချုပ်ပေါက်ခဲ့တယ်လားဆိုတာကိုစုံစမ်းနေတာဖြစ်ပါတယ်။ချက်သမရနိုင်ငံမှာတော့ဒီကနေ့ပြစ်ခတ်မှုတစ်ခုကြောင့်လူ6ဦးသေဆုံးပြီးတော့နောက်ထပ်2ဦးသေရသွားတယ်လို့ရဲတွေကပြောပါတယ်။ချက်နိုင်ငံအရှေ့ပိုင်းအော်စတရာမြို့ကြီးကဆေးရုံလူနာဆောင်အခန်းတစ်ခုထဲမှာမနေ့9နာရီမှဒီပြစ်ခတ်မှုဖြစ်ခဲ့တာလို့ရဲတွေကပြောပါတယ်။ဒီပြစ်ခတ်ခဲ့သူကရဲတွေရောက်မလာခင်မှာပဲသူ့ကားထဲမှာသူ့ကောင်းကိုသူပြန်ပြေးပြီးတော့တတ်တည်သွားခဲ့တယ်လို့လည်းရဲတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုမယ့်ပုံမှန်တွေကိုအောက်လွတ်တော်ဒီမိုကရက်အကောင်ဆောင်တွေဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုရေးတရားစုံစမ်းနေကြတဲ့အောက်လွတ်တော်ကော်မတီတွေဖြစ်ကြတဲ့တရားရေးကော်မတီ၊ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီ၊ဗန္ဓာရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီတို့ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုနောက်လုပ်ငန်းသစဉ်ကိုကြေညာကြမှာပါ။ရွေးကောက်ပွဲမှာအနိုင်ရရေးမတရားနှီးလန့်တဲ့လုပ်ကိုင်ဖို့သမ္မတထရမ့်ရဲ့ကြိုးပမ်းချက်ဟာနိုင်ငံတော်လုံခြုံရေးအပေါ်ချိန်ချောက်ရရောက်တယ်လို့အောက်လွတ်တော်တရားရေးကွန်ပျူတာဂျာရိုနက်လာကပြောဆိုထားပါတယ်။တရင်ချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့ရပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wandiet ဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လို့မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မြင်းနာ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်။VOA စီစဉ်တွေကိုနားဆင်နေတဲ့အကျဉ်းစုတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်ဆင်အောင်ပါ
This program has come to you from the Voice of America, Washington.